ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့အလှည့်ကဥက္ကဋ္ဌဖြစ်လာတဲ့ပြင်သစ်နိုင်ငံအနေနဲ့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကိုလွှတ်ပြောင်းနိုင်အောင်ကြိုးပမ်းဖို့မြန်မာအရေးလှုပ်ရှားမှုအဖွဲ့80ကျော်ကဒီနေ့ပဲပူးတယ်တောင်းဆိုလိုက်ကြပါတယ်မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာကြုံနေရတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်မှတာဝန်ရှိတယ်ဆိုပြီးအရေးယူနိုင်ဖို့တိုက်တွန်းလိုက်ကြတာဖြစ်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးပါလိမ့်မယ်ရှင်
။ရခိုင်မြောက်ပိုင်းစစ်ဖက်တိုက်ခိုက်မှုတွေနောက်ပိုင်းစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့နေမြေရှင်းလင်းမှုတွေကြောင့်လူခွင့်ရေးချိုးဖောက်ခံရမှုတွေရှိလို့တိတ်ရက်ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားရတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရဲ့အရေးအပါအဝင်ရခိုင်ကချင်ရှမ်းစတဲ့ဒေသတွေမှာစစ်တပ်ကတည်းကကျူးလွန်ထားတဲ့စစ်ရာဇဝတ်မှုတွေအတွက်မြန်မာစစ်တပ်ကိုအပြည်ပြည်ဆိုင်ရာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကိုလွှဲပြောင်းပေးနိုင်အောင်ကြိုးပမ်းပေးဖို့ပြည်ပအခြေဆိုင်ရိုဟင်ဂျာကချင်နဲ့ကရင်လူခွေလှုပ်ရှားနေတဲ့အဖွဲ့ပေါင်း84ဖွဲ့ကဒီကနေ့ပဲပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံတွင်လူခွေချိုးဖောက်ခံရမှုတွေရဲ့နေ့နာဆုံးရှုံးမှုတွေကိုနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးကနေတရားမျှတစွာစုံစမ်းစစ်ဆေးနိုင်မှုကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဖိအားပေးတိုက်တွန်းမှုအတွက်အလှည့်ကျဥက္ကဋ္ဌပြည်ထောင်နိုင်ငံကိုတိုက်တွန်းတာဖြစ်တယ်လို့ဗီဒိန်နိုင်ငံအခြေစိုက်မြန်မာရိုဟင်ဂျာအသင်းရဲ့ဥက္ကဋ္ဌဦးထွန်းခေက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
် US Fact Finding Mission ကဒီမှာရိုဟင်ဂျာတွေကိုတပ်ဖြတ်မှုလုပ်တာရဲ့ကဲတဲ့တိုင်းရင်းသားတွေ Find the Gas Community ဒီလိုတော့တပ်ဖြတ်မှုပြီးတော့ Crime Against Humanity War Crimes ပေါ်တော့စီရလို့မကျူးလွန်တာလေအများကြီးသူတို့ကနေနဲ့ထောက်ပြတာလေအထူးသဖြင့်ရိုဟင်ဂျာကရှင်ကရင်ရှမ်းတိုင်းရင်းသားတွေကလည်းဒီလိုမျိုးခံနေရတော့ကျွန်တော်တို့အားလုံးကစုပေါင်းပြီးတော့ကျွန်တော်တို့ Security Council ကိုပေါ့နော်ပြည်ပြည့်အစိုးရအနေနဲ့မြန်မာစစ်တပ်နဲ့မြန်မာစစ်တပ်အဟိုရုံးမှုကြီးပြောင်းလိုက်အပါအဝင်ကျန်တဲ့ဟိုဟာပေါ့မြန်မာပြည်ရဲ့အခြေအနေကိုနိုင်ငံတကာကုံလို့မှာ refer လုပ်ကျွန်တော်တို့တောင်းဆိုထားတာပါ
စစ်တပ်ကရခိုင်ပြည်နယ်အပါအဝင်ကရင်ပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်နယ်စတဲ့စီးရီးပြည်ပခါတွေပြင်းထန်နေတဲ့တိုင်းရင်းဒေသတွေမှာတိုင်းရင်းသားလက်နက်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေချိန်မှာစစ်ဘေးသင့်ပြည်သူတွေဒေသခံတိုင်းရင်းသားတွေအပေါ်စစ်ရာဇဝတ်မှုကျူးလွန်တာတွေရှိတဲ့အတွက်ဒီပြစ်မှုကျူးလွန်သူတွေကိုအရေးယူအပြစ်ပေးနိုင်ရေးနဲ့ဒေသခံရသူတွေပေါ်မှာတရားမျှတမှုတွေရရှိချင်ပါတယ်လို့အမေရိကန်ပြည်ထောင်စုကကရင်အဖွဲ့အစည်းတွေစုဖွဲ့ထားတဲ့ KOA အဖွဲ့ဝင်စောဂရာဘူးကလည်းတောက်ဆိုပါတယ်
international community ကိုအရေးယူဖို့ပေါ့နော်။ဒါတော့စိတ်ပေါ့နော်။အဲဒါစိတ်ပါတယ်ဥမာအဲ့ဒီ military တွေအဓိကပဲ။ဘာရှိလဲသူတို့က power ကသူတို့လက်ထက်မှာပဲပုံများတယ်လေ။အဲ့ဒါကြောင့်အဲ့ဒီပြဿနာတွေတစ်ခုခုဖြစ်လာရင်သူတို့ military နဲ့အများကြီးစားတဲ့တာပေါ့နော်။ဥမာရထိုင်ပြည်နယ်မှာလည်းသူတို့ military officer လို့လည်းတချို့ပြည်နယ်မှာလည်းလို့တယ်။ဒါရှာပြည်နယ်မှာလည်းလို့တယ်။ဒီလိုလေကြီးကြီးနဲ့မှလည်းဟိုတခါတလေလည်းရှိလာလည်းရှိသေးတယ
်မြမစစ်တပ်ရဲ့လူခွေချိုးဖောက်မှုတွေကိုနိုင်ငံတကာရာဇဝတ်ခုံရုံးမှာတင်စစ်ဆေးနိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီကလွှဲပြောင်းပေးနိုင်မှုပြည်ထောင်နိုင်ငံကိုတိုက်တွန်းကြသလိုပဲမြမနိုင်ငံရဲ့လူခွေအခြေအနေနဲ့ပတ်သက်ပြီးတော့တရားမျှတမှုရအောင်ဆောင်ရွက်ပေးဖို့လုံခြုံရေးကောင်စီဝင်တရုတ်နိုင်ငံနဲ့ရုရှားနိုင်ငံကိုလည်းတိုက်တွန်းလိုပါတယ်လို့မြမလူခွေကြအသင်းဥက္ကဋ္ဌဦးထွန်းခေကပြောပါတယ
်တရုတ်နဲ့ရုရှားကတော့တရုတ်နေရာတွေမှာကန့်ကွက်ပေမဲ့လေဒီလိုဒါကသမိုင်းမှာတစ်ခုကျင်းခဲ့မယ်ဒီလိုဂျင်နိုဆိုက်တစ်ခုကိုကျူးလွန်တဲ့နိုင်ငံတစ်ခုဗီထိုပေးလိုက်သူတို့ကသမိုင်းမှာသူတို့အတွက်နေရာတစ်ခုကျင်းလို့အဲ့ဒါကိုလေတကယ်လို့ကစီကူတီကောင်ဆယ်ကိုအကုန်လုံး refer လုပ်လိုက်ရင်ဒီမှာအနေထားတစ်ခုပြောင်းသွားနိုင်တဲ့အနေထားမှလေဖြစ်နိုင်တယ်ဒါကနိုင်ငံတွေကမမမမဂျန်တဲ့နိုင်ငံတွေကမမမမ strong ရပ်တည်ဖို့လေအဲ့ဒီအတွက်ကျွန်တော်အနေနဲ့ PC ကို pressure ပေးတာပေါ့
ဒီလာကျမှာပဲလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့ပြင်သစ်နိုင်ငံကကုလသမဂ္ဂဆိုင်ရာတာဝန်ကြီးဖရန်ဆွာဒေါ်လစ်ကလည်းမြမရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီကနေချမှတ်ထားတဲ့လမ်းပြပြပုံအရာဆက်ပြီးကောင်ထည်ဖော်သွားတဲ့အကြောင်းပြောဆိုထားပါတယ်။အလားတူဧပြီလမှာလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့ဂျာပနီနိုင်ငံကလည်းမြမနိုင်ငံရဲ့လူခွေချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူနိုင်ရေးအရေးကြီးကြောင်းပြောဆိုခဲ့တာပါ။ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်မှတ်ခံထားတဲ့မြမအစိုးရရဲ့စစ်တပ်ကတော့နိုင်ငံတကာကနေဆွဆွဲတယ်တလောက်လူခွေချိုးဖောက်မှုတွေကျူးလွန်တာမရှိကြောင်းရေးဆွဲထားပြီးတော့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသိရှိကြောင်းလည်းပြောဆိုထားပါတယ်ရှင်။